မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်လို့ခေါ်တဲ့ရှမ်းပြည်တုတ်တက်ရေးပါတီတပ်ဖွဲ့တို့ကြားကတိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့စစ်ပြေးဒုက္ခသည်တွေအခုချိန်ထိနေရာရင်းကိုမပြောင်းနိုင်ကြသေးပဲဖြစ်နေပါတယ်။စစ်ပြေးဒုက္ခသည်တွေဟာတန်ရမ်းမြို့ဖုန်ကြီးကျောင်းမှာပဲခိုးလုံနေကြရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ရှမ်းပြည်တပ်မတော်အခြေစိုက်စခန်းကိုရုတ်သိမ်းပေးဖို့မြန်မာစစ်တပ်ရဲ့တောင်းဆိုချက်ကိုလက်မခံနိုင်တဲ့အတွက်အခုလိုစစ်ရေးတင်းမာနေတာဖြစ်ပြီးတော့ဒေသခံရွာသားတွေစစ်ပြေးလွတ်ရာကိုတိမ်းရှောင်နေရတာပါ။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတော့ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကိုရင်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းတန်ရမ်းမြို့နယ်တွင်တန်လွင်မြို့ကျောတလျှောက်နေရာတွေကိုအစိုးရတပ်တွေကနေထိုးစစ်ဆင်လာတဲ့အတွက်ကြောင့်ကျေးရွာပေါင်း16ရွာကရွာသားတွေဟာစစ်ပြေးလို့ရတန်ရမြို့တဲကိုဒုက္ခတွေဖြစ်တင်းချောင်လာခဲ့တာပါဒီစစ်ပြေးဒုက္ခတွေဟာနေရပြန်ဖို့မဖြစ်နိုင်သေးဘူးလို့တန်ရမြို့ခံသူကအခုလိုပြောပါတယ
်ဒုက္ခတွေလာနေတုံးမေကဟော9ရက်နေ့တုန်းကဖြစ်ကြောင်းမှာလူထုကိုပေါ်တာဆွဲပြီးတော့မှတော့လှုပ်ရှားတာပေါ့ဗျာမှမိုင်းကနေနေတော့ဆွေရဖက်ကလူတွေတည်တယ်အလူထုတွေတယောက်တည်သွားတယ်အဲ့တော့ကြောင့်ဒီပြန်ဖို့နေနေကြတာမပြန်နိုင်သေးတဲ့နဲ့အခုအဲ့တော့ကျေးရွာသားတွေကတန်ရမြို့ကိုပြန်ရောက်လာတယ်။တန်ရမျိုးကိုထားရောက်လာတော့ပေါ့
။ဒီစစ်ပြေးဒုက္ခတွေထဲမှာရှမ်းလူမျိုးတွေပြင်ပလောင်တရုတ်လူမျိုးတွေလည်းပါဝင်နေတယ်လို့တန်ရန်ဒေသခံတွေကပြောပါတယ်။စစ်ဘေးသိမ်းချောင်သူဒုက္ခတွေဟာတန်ရမျိုးတွေကဖုန်ကြီးကျောင်းတွေမှာခိုလုံနေရတယ်လို့လည်းအခြေအနေကိုစောင့်ကြည့်နေတဲ့ရှမ်းလူခွေးရေးဖွဲ့ကတာဝန်ရှိသူတို့ဖြစ်တဲ့မရိတ်ဟန်ဖာကအခုလိုပြောပါတယ်။
တန်ရမှာတိုက်ပွဲဖြစ်တော့အဲ့ဒီတန်ရမ်းတပိုက်မှာရှိတဲ့16ရွာပေါ့နော်။နောက်ပြီးတော့ဒေသခံတွေတထောင်ကျော်ကိုထပ်ပြေးရတယ်ရှင်။တိုက်ပွဲကြောင့်ထပ်ပြေးရတာဖြစ်တယ်ပေါ့နော်။တန်ရမ်းလိုက်သေးအုပ်စုမှာရှိတဲ့အဲ့ဒီဖုန်းကျောင်းပေါ့နော်။အဲကျောင်းသုံးကျောင်းရှိတဲ့အဲ့မှာသူတို့တွားပြီးခုံလုံးနေတယ်ပေါ့
။ဒီစစ်ပြေးဒုက္ခတွေကိုရှမ်းလူငယ်အဖွဲ့တွေ၊ခန့်ကူဖောင်ဒေးရှင်းအဖွဲ့တွေနဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဝင်တွေကနေအလူငွေကောက်ခံပြီးတော့ကူညီထောက်ပံ့ပေးနေတယ်လို့လည်းတန်ရမ်းဒေသခံတွေကပြောပါတယ်။မတ်လလယ်ပိုင်းတုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်လို့လူသိများတဲ့ရှမ်းပြည်သုတ်သက်ရေးပါတီနဲ့မြန်မာစစ်သားတို့ဟာတန်ရမြို့နယ်ဘက်မှာစစ်ရေးသိမ်းမှမှုဖြစ်ပွားပြီးနောက်ပိုင်းမှာစစ်ပြေးဒုက္ခတွေရောက်ရှိလာခဲ့တာပါမြန်မာစစ်သားအနေနဲ့ဖေဖော်ဝါရီလတုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်စခန်းချရာလွယ်လန်းဒေသကိုတပ်ရုပ်သိမ်းပေးဖို့တောင်းဆိုခဲ့ပါတယ်ဒါပေမဲ့ဒီတောင်းဆိုချက်ကို SSPP အနေနဲ့လက်ခံနိုင်ပွဲမရှိဘူးလို့ပြောရေးဆိုခွင့်ရှိသူပူမူးကြီးဖိန်ဖကခုလိုပြောပါတယ
်ဆက်လေပြန်ရုပ်သိမ်းဖို့ကျွန်တော်တို့ဒီကိုအခွင့်တောင်းရတယ်သူတို့ရုပ်ခိုင်းတာကအဲ့ဒီလွယ်လန်းတို့လွယ်ကြီးတို့အဲ့ဒီပြမယ်ကျွန်တော်ကမဆုံနိုင်တဲ့အကြောင်းပြောပြတာစာနဲ့ပြင်နေရေးပြီးတော့သူတို့ပို့ပေးတာသူတို့ကပြင်ရင်ကျင်းဆောက်ဖို့အစီအစဉ်ရှိတယ်နောက်ပြီးမှကျွန်တော်တို့ဝါနဲ့အဆက်တွေပြအောင်သူတို့ကလုပ်ချင်တယ်အဲ့ဒီတဘောမျိုးဖြစ်
မယ်မြန်မာစစ်တပ်ရဲ့တောင်းဆိုချက်ကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကနေလက်မခံခဲ့လို့မြန်မာစစ်တပ်ကနေစတင်ထိုးစစ်ဆင်ခဲ့တယ်လို့လဲဗိုလ်မှူးကြီးဖိန်ဖကပြောပါတယ်စစ်ပွဲတွေကြောင့်အိုးအိမ်ဆုတ်ခွာနေကြရတဲ့ကျေးရွာ16ရွာကစစ်ပြေးဒုက္ခသည်တွေဟာလက်ရှိဖုန်ကြီးကျောင်းမှာနေထိုင်နေရပြီးတော့ရေရှည်စားဝတ်နေရေးအတွက်အခက်အခဲတွေဖြစ်လာနိုင်မှာမို့လို့မိမိတို့ဒေသမှာပြန်လည်လုပ်ကိုင်စားသောက်နိုင်ရေးအတွက်တိုက်ပွဲတွေထပ်မံမဖြစ်အောင်အစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီကို RCSF ဘက်ကတောင်းဆိုခဲ့ပေမဲ့လည်းတိကျကြေညာတဲ့အဖြေမရရှိခဲ့ဘူးလို့ဗိုလ်မှူးကြီးဖိန်ဖကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းမြန်မာစစ်တပ်ကနေတန်ရမြို့နယ်အတွင်းမှာအင်အားတိုးချဲ့ချထားပြီးတော့မြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့ခြေကုပ်ယူထားတဲ့နေရာတွေကနေစုခွာပေးအောင်တောင်းဆိုထားတာရှိတယ်လို့နောက်ပိုင်းစစ်ရေးရတိုက်ခိုက်နေတဲ့အခြေအနေတွေကြောင့်ဒေသခံတွေအနေနဲ့စစ်ဘေးလွတ်ရာကိုတင်းချောင်နေကြရတာပါရှမ်းပြည်သုတ်သက်ရေးပါတီ SSPP အနေနဲ့2012ခုနှစ်ဇန်နဝါရီလမှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးအချက်၅ချက်ပါသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့လို့ဧပြီလ3ရက်နေ့တုန်းကလည်းပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီဖွဲ့တင်တဲ့ SSPP ခေါင်းဆောင်တွေလမ်းရှုမြို့မှာတွေ့ဆုံခဲ့စဉ်မှာလည်းတပ်ရုံးသိမ်းရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးမြတ်လဲတိုက်ပွဲတွေဖြစ်ပွားနေစေအခြေအနေမှာရှိနေပါသေးတယ်ခင်ဗျာ